မြမပြည်သူတွေရဲ့မျှော်လင့်ချက်တွေကိုအကြမ်းဖက်ပြီးဖိနှိပ်အချက်ကင်လို့မရဘူးလို့ပိုယဟန်မကြီးကပြောလိုက်ပြီးနိုင်ငံရေးအချင်းသားတွေလှုပ်ပေးဖို့ကိုပါတောင်းဆိုခဲ့ပါတယ်ဒီလိုဖိနှိပ်မှုတွေစားဆွေးနွေးမှုတွေပြန်လည်ဖို့မြမအာနာပိုင်တွေကိုပိုယဟန်မကြီးကတိုက်တွန်းခဲ့ပါတယ
်ဂျုံဝန်ဝန်ခေါ်ရာဒါလည်းမြန်မ
ာမြန်မာနိုင်ငံမှာသွေးမြေချအသက်ဆုံးရှုံးရတဲ့ဆန္ဒပြပွဲတွေအကြောင်းဝန်ထဲစရာသတင်းတွေထပ်ရောက်လာပါတယ်ဖိနှိပ်မှုတွေစားဆွေးနွေးမှုတွေဖြစ်ပေါ်လာဖို့နဲ့မတူကွဲပြားမှုတွေပေါ်တဟဇာတာပေါ်ဆောင်နိုင်ဖို့မြမအာနာပိုင်တွေကိုတိုက်တွန်းလိုပါတယ်မြမပြည်သူတွေရဲ့မျှော်မှန်းချက်တွေကိုအကြမ်းဖက်ပြီးဖိနှိပ်အချက်ကိုင်လို့မရအောင်နိုင်ငံတကာကိုလည်းတောင်းဆိုလိုပါတယ်လို့ပြောသွားတာပါမြမလူငယ်တွေအတွက်ပေးတဲ့မျှော်လင့်ချက်ကတော့အနာဂတ်မှာအမုန်းတရားတွေနဲ့မတရားမှုတွေအတွက်နေရာမရှိတော့ပဲတွေ့ဆုံဆွေးနွေးပြန်လည်သိမြတ်မှုတွေကသာနေရာယူလာမယ်ဆိုတာပါပဲလို့ပိုယဟန်မင်းကြီးကပြောသွားပါသေးတယ်အချင်းကြာနေတဲ့နိုင်ငံရေးကောင်းဆောင်တွေကိုပြန်လွှတ်ပေးခြင်းအပြင်ဒီမိုကရေစီလမ်းကြောင်းကိုပြန်သွားဖို့လဲပိုယဟန်မင်းကြီးကတိုက်တွန်းခဲ့ပါတယ်။ဗာတီကန်ဘုရားကျောင်းဝတ်ပြုပွဲအပြီးမှာပိုယဟန်မင်းကြီးကအခုလိုဆုတောင်းမှာကြားသွားတာပါ။ပိုယဟန်မင်းကြီးဟာ2019ခုနှစ်တုန်းကမြန်မာနိုင်ငံကိုလာရောက်ခဲ့ဖူးပါတယ်ခင်ဗျ။